အခုနှစ်အာရှမှာမုန်တိုင်းတွေတဲ့အင်အားအပြင်းဆုံးစူပါမုန်တိုင်းယာဂီကြောင့်ဗီယက်နမ်မှာလည်းအသေးပြောက်တွေရှိခဲ့ပါတယ်။ဒီယာဂီမုန်တိုင်းဟာဒီနေ့ဗီယက်နမ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တာမှာတယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ဒီဗီယက်နမ်မိုးလေဝသဌာနရဲ့ထုတ်ပြန်ချက်အရတနာ92မိုင်ထက်မနည်းတဲ့လေကျင်းတိုင်လုံးနဲ့ဟိုက်ဖွန်နဲ့ကွန်နင်းနယ်တွေကိုဒီနေ့စနေနေ့မနေ့မှာဝင်ရောက်တိုက်ခိုက်နေတာပါ။ဟိုက်ဂျုံနယ်မှာလေကျင်းကြောင်အမျိုးသားတူတေဆုံးခဲ့တယ်လို့ဗီယက်နမ်ဆွေရကသတင်းဖော်ပြပါတယ်။လေကျင်းမုန်တိုင်းကြောင့်တစ်ပင်တွေအမြစ်ကနေကျွတ်ထွက်ခေါင်းမိုးတွေဆိုင်းဘုတ်တွေလမ်းဘော်ကိုလွင့်ထွက်ကုန်တယ်လို့ကန့်ကတ်ထားတဲ့လေတွေသမော့တွေပင်လယ်ထဲမျောကုန်တယ်လို့ဗီယက်နမ်သတင်းတွေမှာထုတ်ပြန်ပါတယ်။အစိုးရကမုန်တိုင်းသတိပေးချက်ထုတ်ပြန်တာပြီးမုန်တိုင်းကြောင့်ရေကြီးမြေပြိုနိုင်တဲ့အန္တရာယ်ကြုံနိုင်သူ2000ကျော်ကိုလည်းဘေးလွာကိုရှေ့ပြောင်းပေးထားပါတယ်။ဟနွိုင်းမြို့တော်နဲ့ဟိုက်ဖွန်စိတ်ကမ်းမြို့လေစိတ်ပါဝင်လေစိတ်လေးခုကိုလည်းပိတ်ထားကြရပါတယ်။ဒီစူပါမုန်တိုင်းဟာဗီယက်နမ်ကမုန်ဝကင်တရုတ်နိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံကိုလည်းဝင်ရောက်ပြီးတည်ကျဲမှုတွေရှိခဲ့ပါတယ်ခင်ဗျာ။